ွတ်တိန်နိုင်ငံသားရေးနိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေတကြော့ပြန်ပြန်လည်းဖြစ်ပွားလာခဲ့ပြီးတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုဆောင်ရွက်ချက်တွေဟာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားရာရောက်နေတယ်လို့ဆိုပြီးဒီပေါ်မှာဗြိတိန်အစိုးရအနေနဲ့ပြက်ပြက်သားသားရပ်တည်တုံ့ပြန်ဖို့ဗြိတိန်အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကဗြိတိန်အစိုးရကိုတိုက်တွန်းနေပါတယ်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌတွန်းတူဂန်ဟတ်ကိုမက်ကင်ဖြူတွေကဆက်သွယ်မေးမြန်းထားပါတယ်ရှင်
အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရဲ့အစဉ်ကစားထဲမှာဒီမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုအခြေအနေတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားရာရောက်တဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနောက်လူမျိုးတုံးတက်ဖြတ်မှုအရာမြောက်တဲ့အထီတောင်မှဖြစ်ကောင်းဖြစ်နိုင်တယ်လို့ဆိုပြီးတော့ဖော်ပြထားပါတယ်ဒီအသုံးအနှုန်းတွေကတိတ်ကိုပြင်းထန်တဲ့အသုံးအနှုန်းတွေပါဆရာကော်မတီအနေနဲ့ဘယ်လိုအချက်လက်တွေပေါ်မှာအခြေခံပြီးတော့အခုလိုကောက်ချက်ဆွဲသုံးလုံးတာပါလဲရှင
် So we take our evidenceFrom witnesses, from eyewitnesses. We take our evidence from members of parliament who've been to Bangladesh. We take our evidence from charity workers who have been to Bangladesh.
Bangladesh ကိုယ်တိုင်တွားရောက်ခဲ့ကြတဲ့သစ်တော်အမတ်တွေမြန်မာနဲ့ Bangladesh နိုင်ငံတွေမှာတွားရောက်ခဲ့ကြတဲ့ Pride ကူညီပေးရေးအဖွဲ့တွေကဝန်ထမ်းတွေကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကြီးကဲ Zeid Raed Al Hussein နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးအစီအစဉ်တင်သွင်းခဲ့တဲ့ Kofi Annan လိုမျိုးပုဂ္ဂိုလ်တွေစီကအချက်လက်တွေကိုရယူပါတယ်ဆိုတော့ဒီတက်တီအထောက်ထားတွေအများပြားကိုကျွန်တော်တို့စူးစမ်းလေ့လာပြီးတော့မှခုလိုမျိုးဖော်ပြတာပါခင်ဗျားပြောတာမှန်ပါတယ်ဒီအတုံးနှုံးတွေကပြင်းထန်ပါတယ်ဒါကြောင့်လည်းပဲကျွန်တော်တို့အနေနဲ့ကိုထင်ရပြောတာမျိုးမဟုတ်ဘဲနဲ့တကယ့်အခြေအနေမှန်ကိုထင်ရပြီးတော့တုံ့နှုံးတာမျိုးဖြစ်အောင်လို့အများကြီးစဉ်းစားသုံးသပ်ခဲ့ပါတယ
်မြန်မာအစိုးရကတော့ဒီနိုင်ငံကကဆွတ်ဆွဲချက်တွေကိုညှင်းပယ်ထားပါတယ်နိုင်ငံကအနေနဲ့တရင်အချက်လက်အမှန်တွေမရဘူးလို့ပြောပါတယ်ဒီမိုကရေစီနည်းကျရွေးချယ်ထားတဲ့လက်ရှိမြန်မာအစိုးရအနေနဲ့လည်းအခုလိုလူ့ကိုယ်ရေးချိုးဖောက်မှုတွေကိုတိုင်းပြည်ထဲမှာခွင့်ပြုမှာမဟုတ်ဘူးဆိုပြီးတော့ပြောဆိုထားတာပါဒီပေါ်မှာမြန်မာအစိုးရကိုဗာမြန်တုံ့ပြန်ပြောချင်ပါတယ်လေရှင
် Well the evidence that we have is entirely contradictory to that and it's from independent organizations and we would welcome the government of Myanmar or Burma opening up Rakhine to independent monitors including from the United
Nations တော်ရတရှိချက်တွေကတော့မြန်မာအစိုးရပြောတာနဲ့လုံးဝကွဲပြားပါတယ်ဒါကတရားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုရဲ့တင်ပြချက်ပါမြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွက်မှာကုလသမဂ္ဂနဲ့အာဆီယံပါဝင်နိုင်ငံတကာအဖွဲ့တွေရဲ့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုသာခွင့်ပြုမယ်ဆိုရင်ကျွန်တော်တို့ကဝမ်းသာကြိုးစားမှာပါကြိုးစားချောင်းကိုလည်းအခုလိုပဲထုတ်ဖော်ပြောဆိုမှာပါဒါပေမဲ့လို့နှစ်ဆက်ညှဉ်းပန်းခါမဲ့အရေးစိုးရိမ်စရာမရှိပါဘဲနဲ့လူပေါင်း6သိန်းခွဲလောက်ကသူတို့ဘာသာထွက်ပြေးခဲ့ကြတာပါလို့ပြောရင်တော့ဒါကလက်ခံဖို့အင်မတန်ခက်ခဲပါတယ
်။သိမကြခင်တုန်းကပဲဒီမြန်မာအစိုးရကကော်မရှင်တစ်ခုဖွဲ့ပါတယ်။ဒီအထဲမှာနိုင်ငံကကလေးစားရတဲ့ပုံကိုယ်ကြီးကျွမ်းကျင်သူတွေပါဝင်ပြီးတော့ကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ဒီအကြံပြုချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာအထောက်အကူပြုဖို့အတွက်လို့ဆိုပါတယ်။ဒီကော်မရှင်နဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်မိပါသလဲရှင်ဒီဆိုရအနေနဲ့ရခိုင်ပြည်နယ်ရေးပြဿနာကင်တွယ်တဲ့နေရာမှာဒီလိုလှုပ်ဆောင်မှုကတိုးတက်မှုတစ်ခုအဖြစ်နဲ့မြင်နိုင်ပါသလား
The problem is not that we need another commission the problem is that we need to implement the recommendations of the former commissions
ပြဿနာကကော်မရှင်ဖြစ်ဖွဲ့ဖို့လိုနေတာမဟုတ်ပါဘူးအကြံပြုချက်တွေပေါ်မှာလက်တွေ့အကောင့်တွေဖော်ဖို့လိုနေတာပါကျွန်တော်သိထားတဲ့အတိုင်းကော်ဖီနန်ကော်မရှင်ရှိထားတယ်။မြန်မာ့ရဲ့ဖွံ့ဖြိုးရေးအကောင့်တွေဖော်ရေးဆိုင်ရာကော်မရှင်ဆိုတာတွေရှိတယ်။ကော်မရှင်တွေကအများကြီးရှိနေပြီသားပါ။ကော်မရှင်သစ်ဖွဲ့ဖို့လိုအပ်နေတာမဟုတ်ပါဘူး။လက်တွေ့အကောင့်တွေဖော်တဲ့အပိုင်းမှာတိုးတက်မှုတွေရှိအောင်ဖော်ဆောင်ဖို့ပါ
။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုအခြေအနေတွေဖြစ်လာခဲ့တာအခုဆိုရင်3လကျော်ကြာလာခဲ့ပါပြီ။ထိရရောက်ကန်တွယ်ဖြေရှင်းနိုင်တာတော့မရှိသေးပါဘူး။ဆိုတော့ UK အစိုးရအနေနဲ့နောက်နိုင်ငံကအဆိုင်ဝိုင်းတစ်ခုလုံးအနေနဲ့ဒီအချက်တဲကိုအဆုံးသတ်အောင်ဗာမားဝိုင်းဝန်းကူညီဆောင်ရွက်ပေးနိုင်ပါမလဲရှင
် We're very keen in fact we welcomed very much the words of the minister Mark Field in calling it exactly what it is now he stopped saying
ကျွန်တော်စီကဝန်ကြီး Mark Field ဆောင်းနေတာတွေကိုကျွန်တော်တို့ကြိုးစားရင်ဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒါဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားရရောက်နေတယ်ဆိုတာကိုသူစတင်သုံးစွဲပြောခဲ့တာပါဒါလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့အတိအလင်းကိုသူပြောခဲ့ပါတယ်။ကျွန်တော်တို့အနေနဲ့ဒီလိုမျိုးပြက်ပြက်သားသားသုံးလုံးပြောဆိုဖို့အရေးကြီးပါတယ်။တကယ်ဖြစ်ပျက်နေတဲ့ပုံမှာပြောတာပါ။အစိုးရကလည်းဒီဖြစ်ရမှာအဓိကတာဝန်ရှိတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်တာဝန်ရှိသူတွေပေါ်မှာပြစ်မှတ်ထားရေးယူမှုတွေချမှတ်ဖို့ကျွန်တော်တို့တိုက်တွန်းထားပါတယ်။ဘာလို့လဲဆိုတော့ကျွန်တော်အနေနဲ့ဒီတိုင်းရက်ကြည့်နေလို့မရတော့ပါဘူး။ကျွန်တော်တို့ရဲ့ရက်တည်ချက်ကိုပြရပါမယ်။ဒါကြောင့်မလို့ခုလိုမျိုးသုံးလုံးပြောဆိုရတာဖြစ်ပါတယ်။
မြန်မာစစ်တပ်ကောင်းဆောင်တွေအပေါ်မှာလိုအပ်ရင်တံခတ်ပိတ်ဆို့မှုတွေချမှတ်သွားဖို့တိုက်တွန်းနေဆိုတော့တကယ်ပဲဒီလိုတံခတ်ပိတ်ဆို့မှုတွေကရခိုင်ရေးပြည်ထောင်စုကိုကင်တွယ်တဲ့နေရာမှာအထောက်အကူဖြစ်စေလိမ့်မယ်လို့ယုံကြည်ပါသလားရှင်
Well on their own, no, but they represent part of the range of the actions of the international community.
သူတို့ကြီးဆိုရင်မထီအောင်နိုင်ပြီမဲ့ဒါကနိုင်ငံတကာအတိုင်းအဝန်တစ်ခုလုံးအနေနဲ့ဆောင်ရမယ့်ဒစိတပိုင်းဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝန်အနေနဲ့ဘလို့ယာရီကိုတော့လက်ခံနိုင်တယ်၊ဘာရီကိုတော့လက်မခံနိုင်ဘူးဆိုတာကိုပြောရမှာပါ။ဒါကကျွန်တော်တို့ယုံကြည်လက်ခံတဲ့အရာတွေ၊ဒါရီကိုတော့လုံးဝလက်မခံနိုင်ဘူးဆိုတာမျိုးပါ။